စစ်ပွဲနဲ့ပဋိပက္ခတွေပြင်းထန်နေတဲ့မြန်မာနိုင်ငံမှာအရင်ကမကြုံမှုသေးတဲ့အချိန်ဟုန်နဲ့ဆင်းရဲမွဲတေမှုမြင့်တက်နေပြီးစီးပွားရေးပြိုလဲနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး Kenny Wagner Roger ကဝါရှင်တန်အခြေစိုက် National Journal ရဲ့မေးမြန်းခန်းမှာတောက်ကြနေကပြောလိုက်ပါတယ်။ဒါဟာမြန်မာနိုင်ငံအနှံ့နီးပါးဖြစ်နေပြီးတိုင်းရင်းသားဒေသတွေမှာကြီးမဟုတ်ဘဲနိုင်ငံရဲ့အချက်ချာကျတဲ့နေရာတွေမှာလည်းဖြစ်နေတယ်လို့ဆိုပါတယ်။မြန်မာမှာအရင်ကမတွေ့ဘူးတဲ့အတိုင်းအတာနဲ့အကျွေးနွန်နစ်နေတဲ့မိသားစုတွေကိုအများအပြားတွေ့မြင်နေရပြီးသူတို့မှာမျှော်လင့်ချက်ကင်းမဲ့နေတယ်လို့ဒေသဆိုင်ရာ UNDP အကြီးအကဲကထောက်ပြပါတယ်။ဒါကနိုင်ငံရေးကမောက်ကမဖြစ်မှုလူအခွင့်အရေးကပ်ဘေးနဲ့စီးပွားရေးဘေးဒုက္ခတည်နေတာပါ။ဒီပြဿနာကိုလူသားချင်းစာနာထောက်ထားမှုအကူအညီသက်သက်နဲ့ဖြေရှင်းနိုင်မှာမဟုတ်ဘဲနိုင်ငံရေးရာပြဿနာကိုအဖြေရှားမှာဖြစ်လို့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်နိုင်မှုနယ်ပယ်အနှံ့ဖြန့်နှံ့ကြီးဖို့လိုကြောင်းနဲ့အဲ့ဒီအခါကျမှအစင်းရဲဆုံးသူတွေကိုကူညီထောက်ပံ့မှုလူသားချင်းစာနာထောက်ထားမှုအကူအညီကထိရောက်နိုင်မယ်လို့သူကပြောပါတယ်။ဒီလိုကုလသမဂ္ဂအကူအညီပေးအေဂျင်စီရဲ့ဒေသဆိုင်ရာအကြီးအကဲကမြန်မာနိုင်ငံအခြေအနေကိုပြောဆိုနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်မြန်မာနိုင်ငံအနှံ့တိုက်ပွဲတွေကဆက်လက်ပွားနေတာဖြစ်ပါတယ်များ။